ဆူဒန်နိုင်ငံဒါဖော့ဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်တစ်ခုကိုဆူဒန်ဆိုရနဲ့တဘုံအဖွဲ့၉ခုတို့စနေနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ပါတယ်။ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိတ်ဆက်ညှိနှိုင်းမှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးဆူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖော့ရေးရာစိတ်ဆက်ညှိနှိုင်းရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ်။SRF ဟာဆူဒန်ဆိုရနဲ့ဆက်စပ်ညှိနှိုင်းနေတဲ့တဘုံအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါ။ဖြည့်ရှင်းမှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်းဖို့ဒုက္ခသည်တွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေနေရာရင်းပြန်ဖို့အာဏာခွဲဝေရေးနဲ့တဘုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါဝင်ပါတယ်။၂၀၀၃ခုနှစ်မှာလူနည်းစုတိုင်းရင်းသားဒေသတွေကအဲ့ဒီအချိန်တမရဘယ်ရှိယာရဲ့ Arab လူမျိုးစုလွှမ်းမိုးတဲ့အစိုးရကိုလက်နက်ကင်ပုံကန်တာကနေဒါဖော့ပြည်ပခစဖြစ်တာပါ2019ခုနှစ်ဧပြီလမှာဘယ်ရှိယားကိုစစ်ဖက်ကအာဏာသိမ်းဖျောက်ချလိုက်ပြီးအသွင်ကူးပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်။